COVID-19 ကာဝယ်ဆေးကို EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံစလုံးတပြိုင်နက်တည်းမှာပဲရရှိမှာဖြစ်ကြောင်း EU အလှည့်ကျဥက္ကဋ္ဌဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အင်္ဂလာမာကယ်ကဘရပ်ဆဲလ်စ်ထိပ်သီးအစည်းအဝေးပြီးတောက်ကြနေမှာပြောပါတယ်
Die Unternehmen haben darüber gesprochen, dass es sehr wichtig ist,
dass die Menschen zu den Unternehmen kommen. Die Menschen haben sich auf die Menschen gesprochen, die Menschen haben sich auf die Menschen gesprochen. 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 COVID-19 ကရောဂါကြောင့်ယူရင်းနေတဲ့စီးပွားရေးပြန်ပြီးနလန်းထူလာစေဖို့ငွေကြေးရန်ပုံငွေယူရိုငွေ 1.8 ထရီလီယံကိုလည်းဒီထိပ်သီးအစည်းအဝေးကနေကျယ်စပြေးနေက EU ခေါင်းဆောင်တွေချပေးနိုင်ခဲ့ပါတယ်။ COVID-19 ကာဝယ်ဆေးကိစ္စအပြင်တူရကီ၊လစ်ဗျားနဲ့နာဂါနိုကာရာဘက်ဒေသအရေးအပါအဝင်အကြောင်းအရာမျိုးစုံကိုကြေကြေပြန့်ပြန့်အခြေတင်ဆွေးနွေးခဲ့ကြတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးဟာညာလုံးပေါက်ဖြစ်သွားခဲ့တာပါ။ရာသီဥတုပြောင်းလဲမှုဆန်ရကာဝယ်ရေးအတွက် EU ခေါင်းဆောင်တွေကြားသဘောတူညီမှုရဖို့ဟာတိတ်ကိုအရေးပါကြောင်းလဲဝန်ကြီးချုပ်မာကယ်ကအစည်းအဝေးမှာပြောကြားခဲ့ပါတယ်